အမားတို့ဒီထုတ်ပြန်ချက်မှာဆိုမြန်မာတက်မတော်ကိုတောင်းဆိုထားတာကြီးလဲပါတယ်ပေါ့နော်ဟိုအဲ့ဒါနဲ့ပတ်သက်ပြီးနည်းနည်းလောက်ပြောပြပေးပါရှင်အဓိကကတော့ဒီထုတ်ပြန်ချက်ထုတ်ဖြစ်တဲ့အကြောင်းရင်းရနောက်ပြီးတော့ဒီတောင်းဆိုချက်တည်းရပေါ့နော်ဟုတ်
ထုတ်ရတဲ့အကြောင်းရင်းအကြောင်းတော့ကျမတို့တောင်းဒေတာမှာပေါ့နော်မြန်မာတက်မတော်ကနေပြီးမှလူခွင့်ရေးချိုးဖောက်မှုတွေအများကြီးကျိုးလွန်တာတွေရှိရပေါ့နော်ခုတလောမှာဖြစ်နေတဲ့ဟာတွေပေါ့နော်အဲ့ဒါတွေကိုကျမတို့အနေနဲ့ကဒီလူထုတွေပြီးဖို့ရယ်တောင်းဒေတာမှာဖြစ်ပြနေတဲ့အခြေအနေတွေပြီးဖို့ရယ်နောက်ပြီးတော့ဒီမြန်မာတက်မတော်ကနေကျိုးလွန်နေတဲ့ဒီလူခွင့်ရထုတ်ဖောက်မှုတွေကိုလည်းရပ်တန့်ဖို့ပေါ့နော်ချော့နိုင်တဲ့များချော့ဖို့ပေါ့နော်အဲကျမတို့အဖွဲ့ကကြတော့အန်အမျိုးသမီးအဖွဲ့စီနောက်တစ်ဖွဲ့ကသအန်ကျောင်းသားနဲ့လူငယ်ကျမတို့အနေနဲ့ကရည်ရွယ်ပြီးမှဒီစိတ်မှန်ကိုထုတ်ပြန်ကြည့်ဖြစ်တယ
်ဒီထုတ်ပြန်ချက်ထဲမှာကြည့်ရတော့ဆိုရင်ဒီဂျွန်24ကနေစပြီးတော့ရေးထားတယ်ဆိုတော့ဒီဂျွန်လ24ရက်နေ့ကနေစပြီးတော့အဲတအန်းဒေတာဘက်မှာကတိုက်ပွဲတွေဖြစ်နေတာမျိုးလားရှင
်အဲ့ဒီမှာထိုးစစ်တွေဆင်းနေတယ်တိုက်ပွဲဖြစ်နေတာမျိုးတွေလည်းရှိတယ်တခြားနေရာတွေကလည်းတိုက်ပွဲဖြစ်တာတော့မဟုတ်ဖဲနဲ့ပေါ့နော်ပြည်သူလူထုတွေကိုဒီလိုမျိုးဖိနှိပ်တာမျိုးတွေသူတို့ကလာလုတဲ့အပိုင်းတွေမှာရှိရပေါ့နော်ဒီ24ရက်နေ့ကကြတော့တိုက်ပွဲဖြစ်နေရတော့မဟုတ်ဘူးဒါပေမဲ့ဒီတိုက်ပွဲမှာရှုံခဲ့တဲ့အတွေ့အကြုံမလို့ပေါ့နော်ဒီပြည်သူလူထုတွေကိုမဲတဲ့အနေထားနဲ့ပြည်သူလူထုတွေကိုဖုန်ကြီးကျောင်းမှာပိတ်လောင်ပြီးမှနှိပ်စက်ညှဉ်းပန်းတာမျိုးတွေလုပ်သွားတာပေါ့နော်ရတူရသားတွေအနေနဲ့ကတော့တယင်းဘလောက်ဘလောက်ဆိုတာတော့သူတို့ကတော့မပြောတတ်ဘူးပေါ့နော်ဒါပေမဲ့ဥက္ကဋ္ဌဖြစ်တဲ့လူတွေဒီသာဖတ်တတ်တဲ့လူတွေကကျတော့သူတို့ဒီတစိတ်ကိုကြည့်ချင်းအဖြစ်ပေါ့နော်တက်တီရဲ့နံပါတ်တီတော့ပြောထားတယ်ပေါ့နော်သူတို့ကဒီအိုင်နဲ့မြင်းမြန်းပြီးတဲ့နောက်ပိုင်းမှာတော့မနေမနဲ့9နာရီလောက်မှစစ်ကြောင်းကထွက်သွားတယ်ထွက်သွားတာနဲ့ဒီလူတွေကရွာမှာမနေရဲပဲနဲ့အခုပြေးလာတာပေါ့နော်မနေညကျတော့ဒီလာရှိုးမှာနမ့်ဆန်ကျောင်းနဲ့ဒါနဲ့2500ကျောင်းမှာရောက်လာခဲ့တယ်ဟုတ
်ဒါဆိုတော့အခုလာရှိုးမှာကဒီထွက်ပြေးလာတဲ့သူတွေကဘယ်လောက်ရှောင်းနေပြီလဲရှင်အားလုံးဆိုရင
်မန်လန်းကြေးရွာနေမှာပြေးလာတာအားလုံးဆိုရင်တော့100ကျော်ရှိရဲ့ရှင်နမ့်ဆန်ကျောင်းမှာကျတော့88ယောက်ရှိတယ်ဒါနဲ့2500ကျောင်းမှာကျတော့59ဦးရှိရဲ့ရှင
်ဒီ100ကျော်လုံးကဆော့ဆော့ဟိုပြောတဲ့လိုမျိုးဒီမန်လန်းဘုံကြီးကျောင်းမှာဖန်ဆီးခံရတဲ့သူတွေလားရှင
်ဟုတ်တယ်ရှင်တိထားလောက်ဆိုလို့ရှိရင်တချို့တွေကအခုရွာမှာဆက်ပြီးတော့သုံးပုံတစ်ပုံလောက်ကတော့ရှိနေပေါ့နော်တချို့တွေကကျတော့နီးဆက်ရာဆွေမျိုးတွေမှာသွားကြတယ်ပြီးဘုံကြီးကျောင်းတွေမှာသွားကြတယ်ပေါ့နော်ဒီလာတဲ့နှစ်ဖွဲ့ကကျတော့ဒီတဝက်ကျော်ကျော်ပေါ့
သူတို့ဖန်ဆီးချုံနိုင်ရယ်ဆိုတဲ့အခါမှာရောဘယ်သူဘယ်အသက်အရွယ်ပိုင်းခြားတွေဘယ်လိုပါလဲရှင်သူတို့ဘယ်လိုပြန်ပြောပြလဲရှင
်သူတို့ပြောပြချင်ရဆိုလို့ရှိရင်ဒီအထူးသဖြင့်အမျိုးသားတွေကိုရိုက်တာပေါ့နော်စိတ်စိတ်မင်းမြန်းတဲ့တရွာလုံးလိုလိုပါပဲသူတို့မေးတာပေါ့နော်နောက်ဆုံးမှကျတော့ရွာမှာဟိုစက်မပြည့်ဘူးလို့ပြောမှာပေါ့နော်အဲ့ဒီတရားကကျတော့ရွာရဲ့အခြေအနေကိုပြန်ပြီးပြောပြတာမျိုးတွေရှိရပေါ့နော်ဒီမှာစစ်သားတွေအာတွာလာတာမျိုးတို့လိုမျိုးပြောတဲ့အတွက်ကြောင့်မလို့နော်တရွာလုံးကိုဖန်ဆီးချုံနိုင်ပြီးတော့သူတို့မတင်ကားတဲ့လူတွေမှန်မြတ်ပေါ့နော်အကုန်လုံးဖမ်းပြီးတော့ရိုက်တယ်အခုဆိုလို့ရှိရင်ရွာဥက္ကဋ္ဌနဲ့သူမိသားစုတွေကိုဖမ်းခေါ်သွားတယ်ဟိုရွာသားတွေပြောပြချက်အရဆိုရင်တော့9ယောက်ရှိတယ်လို့ပြောတယ်ဒီပြောတဲ့တယောက်ကတော့ရိုက်နဲ့ညပန်းနေဆက်ပြီးတော့အခုတိတ်သွားတယ်ပေါ့နော
်ထွက်ပြေးလာတဲ့သူတွေပြောပုံအရဆိုဒီမန်လန်းမှာကအခုအချိန်တွေကဖမ်းဆီးချုံနောက်ပြီးနောက်ပိုင်းမှာကျတော့တိုက်ပွဲတွေဆက်ဖြစ်တာမျိုးရှိသေးလားသူတို့ဘယ်လိုမျိုးပြောလဲရှင
်ထွက်ပြေးပြီးတဲ့နောက်ပိုင်းမှာရွာထဲမှာတော့ဘာမှမဖြစ်တော့ဘူးပါမမဖြစ်ပြီမဲ့လို့နောက်တစ်ကြော့ပြန်လာပြီးတော့ချိန်ချောက်တာမျိုးတို့ခုလိုမျိုးပဲဖမ်းပြီးတော့ထုံနောင်ပြီးတော့ကြိုက်မာကိုသူတို့ကစိုးရိမ်နေတဲ့အတွက်ကြောင့်မလို့ရွာမှာလုံးဝမနေရဲလို့တဲ့ထွက်လာခဲ့တာပေါ့နော်နောက်တစ်ချက်သူတို့ပြောပြတာကသူတို့ကိုစိတ်နှောင်ထားတဲ့အတော်တွင်းမှာပေါ့နော်၃ညလေးရက်အတော်တွင်းမှာရွာသားတွေရဲ့အိမ်တွေကိုတအိမ်ဝင်တအိမ်အကုန်လုံးမှွေရဲလို့ပြောတယ်လုံချင်တဲ့ပစ္စည်းမှန်မများတွေကိုသူတို့ယူသွားတယ်ဖုန်းသုံးလုံးမရတဲ့ဟိုနည်းနည်းဟောင်းနည်းနည်းဟာဆိုရင်ခြံထားတယ်ဖုန်းနည်းနည်းတစ်တဲ့ဟာဆိုရင်သူတို့ကအကုန်လုံးယူထားတယ်စိတ်နှောင်ထားအတော်တွင်မှာလည်းဘယ်နေရာမှာဆက်တွေ့လို့မရအောင်ဆိုပြီးတော့ဖုန်းတွေလည်းအကုန်လုံးပိတ်ခိုင်းထားတာလို့လည်းသူကပြောတယ်ရှင်
ဟုတ်ကဲ့ပါအမအခုလိုဖြေချပေးသွားတာကို RFA ကကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ဟုတ်ကဲ့